ချမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသမန္တလေးမြို့နယ်မှာစစ်ကောင်စီတပ်နဲ့တအန်း DNLA တပ်ကြားတိုက်ပွဲဆက်ပြင်းနေပြီးဒီမနက်ရဟတ်ရင်နဲ့၃ချိန်တိုက်ခတ်ခဲ့တယ်လို့မနေ့ကအချိန်80နီးပါးတိုက်ခတ်ခဲ့တယ်လို့ DNLA ကသတင်းထုတ်ပြန်ထားပါတယ်ရှမ်းမြောက်လက်ရှိတိုက်ပွဲတွေနဲ့အရသာတည်ဆုံသူ28ယောက်ထိရှိလာနေပြီးဒဏ်ရာသူကလည်း60နီးပါးရှိတယ်လို့တောင်အမျိုးသားအမျိုးသမီးအဖွဲ့အစည်း GWO ကပြောပါတယ်ဒီအခြေအနေကိုအခြေခံပြီးကိုစော်ဝဲလှိုင်ပြောပြပေးပါအောင်ခင်ဗျာ
ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်ချင်းရေးဟာအခုဆိုရင်58ရက်အထိကြာမြင့်လာနေပြီဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့တိုက်ပွဲတွေဟာဆက်လက်ပြင်းထန်နေတာပါတအောင်တက် DNL ဟာဒီရပိုင်းအတွင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြို့တော်နမ်ဆန်နဲ့တရုတ်နယ်စပ်ကနမ်ခမ်းမြို့ရှိစစ်ကောင်စီရဲ့စခန်းတစ်ကုန်းကိုသိမ်းယူခဲ့သလိုကုတ်ခိုင်နမ်တူနဲ့မန်တုံမြို့တွေမှာစစ်ကောင်စီရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို PSLF DNL ရဲ့ပြောဆိုခွင့်ရှိသူက VOE ကိုအခုလိုပြောပါတယ်
။တိုက်ပွဲတရင်တလကဒီမန်တုံကိုခုပဲတဲ့အတူတကောနော်။နန္ဒရဲ့ဒီသားတော့တက်လာတူမနေ့ကတက်တော့ငါကနေချက်ကတက်တာအဲ့ဒီတုံးပြီးတော့မှလာပြီးတာရှိတယ်။အမနေ့ဆိုတုံးပြီးတယ်။အမနေ့လည်းတိုက်ပွဲတော်တော်ကြီးထားတယ်ပေါ့နော်။အဲ့ရလို့ဒီကြောင့်ပူကူတာမျိုးရှိသလိုပြင်းနေတဲ့ကြည့်တဲ့အချိန်မှာစတဲ့ဝင်ကျင်အောင်သူတို့ကြည့်ခဲ့တာရှိတယ်။မနေ့ကဆိုမန်တောင်မှာဒီကြောင့်49ပြင်းတယ်
။ဖုန်းလိုင်းခက်ခဲကြောင့်အတန်ပြတ်တောက်တာတွေရှိနေပါလေ။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ပူးပေါင်းထုတ်ပြန်ချက်မှာတော့မန်တုံမြို့နယ်မှာလေကြောင်းက Jet Fighter နဲ့18ကြိမ် Y-12 လေယာဉ်နဲ့49ကြိမ်ဘုံးအလုံးရည်289လုံးကျဲချတိုက်ခိုက်ခဲ့ကြောင်းနဲ့ကြောင်မဲမိုးကုံးနဲ့လာရှိုးမြို့နယ်တွေဘက်ကိုလည်းစစ်ကောင်စီကလက်နက်ကြီးနဲ့အကြိမ်60ကျော်ပစ်ခတ်ခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒီဇင်ဘာလ22ရက်နေ့အထိဆိုအရသားသေဆုံးသူဟာ30နီးပါးနဲ့ထိခိုက်ဒဏ်ရာသူ60နီးပါးရှိခဲ့တဲ့အကြောင်းတအောင်းအမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတဦးကပြောပါတယ်
။အာလောလောဆယ်ဒီဒီစင်မာတရက်နေ့ကနေဒီနေ့ပေါင်း22ရက်အတွင်းမှာပေါ့နော်ဒီစင်မာလာတဲ့မှာဆိုတော့28ရက်ရှိနေတာဖတ်တဲ့ပုံနဲ့သိရင်ဗမာဒီသူကြီးဒီတရားရတာက59ဗမာဒီစင်မာလာကနေအများဆုံးကတော့အာဒီခုခိုင်ဗမာဒီဒီယာကတော့အာနမ်ဆန်ဖြစ်ပေါ့နော်နမ်ဆန်နဲ့နတ်ကမ်ဖြစ်ပေါ့နော်ဒီနေ့အားလုံးကြောင့်မလာရှိလို့ပေါ့
ညီနောင်မဟာမိတ်အဖွဲ့ရဲ့စစ်စင်ရေးစတင်ခဲ့တဲ့အော်တိုဘာ28ရက်ကနေနိုဝင်ဘာလကုန်အထိမှာအရသာသေဆုံးသူ62ယောက်နဲ့ထိခိုက်ဒဏ်ရာသူ169ဦးရှိကြောင်းပြောပါတယ်။ပြီးခဲ့တဲ့လအတွင်းလက်နက်ကြီးနဲ့လေကြောင်းပစ်ခတ်တာကြောင့်အများစုသေဆုံးရတာဖြစ်ပြီးဒီလအတွင်းမှာတော့မြေမြုပ်မိုင်းကြောင့်သေဆုံးသူတွေပါပါဝင်လာကြောင်း TWO တာဝန်ရှိသူကဆက်ပြောပါတယ်။
ဒီနေ့အထိသူတို့သိဆုံးရတဲ့အကြောင်းရင်းကလေကြောင်းစစ်တဲ့ဘုံနဲ့လက်နက်ကြီးဖြန့်သိဆုံးရတဲ့ဟာများကြီးရှိတယ်ပေါ့နော်။အရင်ဒီစစ်တဲ့လူမလားတော့ဒီလုံးဝလက်နက်ကြီးနဲ့လေကြောင်းကစစ်တဲ့ဘုံတွေကြောင့်သိဆုံးရတာမျိုးအများကြီးရှိတယ်။ဒါပေမဲ့ဒီလထဲမှာလက်မှန်းကျင်တော့ဒုညာခေတ်လောက်လာတဲ့ဟာမျိုးတွေရှိတယ်နော်
။ဒီအပိုင်းအတွင်းတိုက်ပွဲဖြစ်ပွားနေတဲ့မမ်တုံနဲ့နမ်တူဘက်မှာစစ်ဆောင်ဥယျာဉ်တွေတိုးလာသလိုစစ်နယ်ရခအတွက်အခက်အခဲတွေရှိလာနေကြောင်းလည်းပြောပါတယ်။ကိုကန်ဒေတာလောက်ကင်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေကြောင်း MNDAA ကဒီလ19ရက်နေ့ကသတင်းထုတ်ပြန်တာတွေရှိပေမဲ့အဲ့ဒီနောက်ပိုင်းထပ်မံထုတ်ပြန်တာမရှိသေးပါဘူးလောလောဆယ်မှာတော့စစ်ကောင်စီကိုယ်စားလှယ်တွေနဲ့ညီနောင်မဟာမိတ်သုံးဘွဲ့တရုတ်နိုင်ငံမှာထပ်မံဆွေးနွေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးတရုတ်နိုင်ငံကတော့မြောက်ပိုင်းပဋိပက္ခတွေကိုထင်းထင်းသင်းသင်းဆောင်ရွက်ဖို့လက်နက်ကင်အဖွဲ့အားလုံးကိုဗိုလ်ထုနေကထပ်မံတိုက်တွန်းထားပါတယ်ခင်ဗျာ